ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုတွန်းအားပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကို2012ခုနှစ်နှောင်းပိုင်းကစလို့ရှော့ချပေးခဲ့တာကြောင့်မြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြတဲ့အနောက်နိုင်ငံတွေကစီးပွားရေးလုပ်ငန်းကြီးတွေတဲမှာအမေရိကန်ပြည်ထောင်စုကချွေတွေထုတ်လုပ်တဲ့ Coca-Cola ကုမ္ပဏီကြီးလည်းပါဝင်လာခဲ့ပါပြီ။ဒီကနေ့ရန်ကုန်တိုင်းဒေသကြီးမော်ဘီမြို့နယ်မှာ Coca-Cola ဆက်ရုပ်ဖွင့်ပွဲကျင်းပခဲ့တာမှာမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဟောင်းမယ်လင်း Albright လည်းတက်ရောက်ခဲ့ပါတယ်။ဒီကြောင်းကိုတော့ဒီပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ပါတယ်။ကမ္ဘာကျော်အမှတ်တံဆိပ်တစ်ခုဖြစ်တဲ့ Coca-Cola ဟာအမေရိကန်နိုင်ငံကမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့မှုတွေဖြေလျှော့ပြီးများမကြာမီမှာပဲပထမဆုံးဝင်ရောက်လာတဲ့အမေရိကန်ကုမ္ပဏီကြီးတွေကတစ်ခုဖြစ်ပါတယ်။ Coca-Cola ကုမ္ပဏီဟာမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေပြုလုပ်ဖို့အတွက်တည်ရင်းအချိုရီထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ပင်ရထုတ်လုပ်ရေးကုမ္ပဏီနဲ့ Coca-Cola အချိုရီထုတ်လုပ်ရေးကိုပူးပေါင်းပြီးလှုပ်ဆောင်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေလှုပ်ဆောင်တာတွေမကဘဲနဲ့ပြည်သူ့အကျိုးပြုလုပ်ငန်းတွေကိုလည်း Coca-Cola အနေနဲ့လှုပ်ဆောင်မယ်လို့ဒီကနေ့မှာပဲ Coca-Cola ကုမ္ပဏီရဲ့ CEO Mr. Muttagan ကပြောခဲ့ပါသေးတယ်။နှစ်ပေါင်း60ကြာမှာ Coca-Cola အနေနဲ့မြန်မာနိုင်ငံမှာပထမဆုံးအခြေချလုပ်ကိုင်နိုင်တော့မှဖြစ်တဲ့အတွက် Coca-Cola ကုမ္ပဏီအနေနဲ့အလွန်အမင်းဝမ်းသာမိတယ်လို့လည်း Coca-Cola ကုမ္ပဏီရဲ့ CEO Mr. Muttagan ကအခုလိုပြောပါတယ်
။ This is a historic occasion and we're delighted to be part of this historic occasion as we returnCoca-Cola, local manufacturing of Coca-Cola.
နှစ်60ကြာပြီးမှဒီလိုလှပတဲ့နိုင်ငံကို Coca-Cola ကုမ္ပဏီအနေနဲ့ဝင်ရောက်လာနိုင်တဲ့အတွက်ရာဇဝင်တွင်နဲ့အမှတ်တိုင်တစ်ခုလို့ပြောလို့ရပါတယ်။အခုလိုမြန်မာပြည်အတွင်းမှာ Coca-Cola ကိုပူးပေါင်းထုတ်လုပ်ခွင့်ရလို့လည်းဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်။ Coca-Cola ဟာနိုင်ငံတကာမှာလည်းပြည်တွင်းတွေမှာအခြေစိုက်တဲ့ကုမ္ပဏီတွေနဲ့လက်တွဲပြီးတော့ Coca-Cola နဲ့လက်တွဲနေတဲ့နိုင်ငံဟာစုစုပေါင်း200နီးပါးရှိ Mr. Muttagan ကပြောသွားခဲ့တာပါ။မြန်မာနိုင်ငံအတွင်းမှာ Coca-Cola အချိုရီတွေကိုစတင်ဖြန့်ဖြူးဖို့လှုပ်ဆောင်ခဲ့ခြင်းကပင်ရထုတ်လုပ်ရေးကုမ္ပဏီကနိုင်ငံသားအချိုရီတွေကိုပြည်တွင်းကိုတင်သွင်းပြီးတော့ဖြန့်ဖြူးရောင်းချပေးတာကနေ2012ခုနှစ်အတွင်းမှာစတင်ခဲ့တာဖြစ်ပြီးတော့2013ခုနှစ်ရောက်မှာတော့မြန်မာနိုင်ငံမှာ Mass အချိုရီတွေထုတ်လုပ်နေတဲ့ပင်ရကုမ္ပဏီရဲ့စက်ရုံမှာပဲ Coca-Cola ကိုထုတ်လုပ်ပြီးတော့ဈေးကွက်အတွင်းမှာဖြန့်ဖြူးရောင်းချတော့မှာဖြစ်တယ်လို့လည်း Mr. Muttagan ကပြောပါတယ်Coca-Cola ကုမ္ပဏီကနေပြီးတော့ထူထောင်ထားတဲ့ Coca-Cola Foundation ကနေပြီးတော့မြန်မာအမျိုးသမီး 25,000 ကို3နှစ်ကြာအစီအစဉ်တရအနေနဲ့အစိုးရမှုတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ PAC နဲ့အမျိုးသမီးတွေကိုစွမ်းဆောင်ရည်မြင့်တက်အောင်စီမံပေးနေတဲ့အစီအစဉ်တစ်ခုလည်းရှိပါတယ်။အဲ့ဒီအစီအစဉ်ကိုတော့စွမ်းရည်လို့အမည်ပေးထားပြီးတော့2012ခုနှစ်ဇူလိုင်ကစတင်ခဲ့ပြီးတော့အမျိုးသမီး 1,000 ကျော်ကိုလည်းစီးပွားရေးလုပ်ငန်းတွေအစပြုလုပ်ကိုင်ပေးနိုင်အောင်ဖန်တီးပေးခဲ့တယ်လို့လည်း Mr. Gang ကပြောပါတယ်။မြန်မာနိုင်ငံမှာထုတ်လုပ်ရေးလုပ်ငန်းတွေကိုလုပ်ကိုင်တော့မဲ့ Coca-Cola အချိုရီဟာAmerican dollar တန်း100ကျော်ကို9နှစ်ကြာယင်းနှီးမြှုပ်နှံမှုတွေပြုလုပ်သွားမှာဖြစ်ပြီးတော့ Coca-Cola ကြောင့်မြန်မာနိုင်ငံအတွင်းမှာဓာတ်ရိုက်အဖြစ်အလုပ်ကိုင်ခွင့်လန်းပေါင်း 25,000 ကျော်နဲ့အခြားဆက်ဆက်နေတဲ့လုပ်ငန်းတွေအလိုက်အလုပ်ကိုင်ခွင့်လန်း 12,000 ကျော်ကိုလည်းပေးနိုင်မယ်လို့ခန့်မှန်းတဲ့ကြောင်း Mr. Gang ကပြောပါတယ
် Two beautiful facilities like this up and running employing already more than 1,000 people directly
ဒီမှာရှိတဲ့လူတွေကိုထောင်ထဲချပြီးအလုပ်ခန့်ပြီးဖြစ်ပါတယ်Coca-Cola ကြောင့်ဓာတ်ရိုက်နည်းနဲ့တော့၎င်းတော်ဝိုက်သောနည်းနဲ့တော့၎င်းအလုတ်ကန်ခွန်လန်းအစ်စ်တွေကိုဖန်နီးပေးနိုင်မှာဖြစ်တဲ့အတွက်ကြောင့်လည်းဂုဏ်ယူမိပါတယ်လို့ Mr. Muttagan ကပြောသွားခဲ့တာပါမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေပြုလုပ်မဲ့ Coca-Cola ဟာနောက်ထပ်6လအတွင်းမှာမြန်မာနိုင်ငံအနှံ့ဈေးဆိုင်ပေါင်း3,000,000လောက်မှလည်းသူ့ကုန်ပစ္စည်းတွေကိုဖြန့်ဖြူးရောင်းချနိုင်အောင်စီစဉ်ထားတယ်လို့လည်းဒီကနေ့ပွဲမှာပြောကြားသွားခဲ့တာပါမြန်မာနိုင်ငံနဲ့ရန်ကုန်မြို့တွေမှာ Coca-Cola အနေနဲ့ကြည်ကြဲပြည့်ပြည့်ယင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်မှာဖြစ်သလိုလူငွေလုပ်ငန်းတွေကိုစောင့်ရဲသွားမှာဖြစ်တဲ့အတွက်ကြောင့်လည်း Coca-Cola ကိုကြိုးစားတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကဒီကနေ့ပွဲမှာပြောခဲ့ပါသေးတယ
် This country is immense in the story and in the drum of our young people Myanmar
မြန်မာနိုင်ငံအတွက်သမိုင်းဝင်စာမျက်နှာတစ်ခုဖွင့်လှစ်နိုင်တဲ့နေ့ပါ Coca-Cola အတွက်ရောမြန်မာနိုင်ငံအတွက်ရောရန်ကုန်မြို့အတွက်ပါဒီမှတ်တိုင်ဟာအရင်အရေးကြီးပါတယ် Coca-Cola ရဲ့မှတ်တိုင်အသစ်တစ်ခုဖြစ်သလိုမြန်မာနိုင်ငံနဲ့ရန်ကုန်မြို့အတွက်လည်းမှတ်တိုင်အသစ်တစ်ခုဖြစ်ပါတယ်။ Coca-Cola ကုမ္ပဏီကိုလည်းကြိုဆိုပါတယ်။လူလူခြေပြုလုပ်ငန်းတွေပြုလုပ်သွားမယ်သူတို့ကိုလည်းကြိုဆိုပါတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေကပြောသွားခဲ့တာဖြစ်ပါတယ်။ Coca-Cola စက်ရုံဖုံမဲကိုမြန်မာနိုင်ငံမှာရောက်ရှိနေတဲ့ American နိုင်ငံသားရဲ့ဝန်ကြီးဟောင်း Madeleine Albright တက်ရောက်ခဲ့သလိုမြန်မာနိုင်ငံဆိုင်ရာ American အသံမကြီး Derek Mitchell လည်းတက်ရောက်ခဲ့တာပါ။အစိုးရဘက်ကတာဝန်ရှိသူတွေကလည်းဒီကနေ့ပွဲကိုတက်ရောက်ခဲ့ပြီးတော့ပို့ဆောင်ရေးဝန်ကြီးဦးညံထွန်းအောင်ရန်ကုန်ဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေနဲ့ရန်ကုန်မြို့တော်ဝင်ဦးလာမြင့်တို့လည်းတက်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ